Why men prey on women and girls? Why societies shame the victims? And why governments fail to punish deadly crimes? And why the world denies itself
မျိုးသမီးနဲ့မိန်းကလေးတွေပေါ့အမျိုးသားတွေကဘာလို့အနိုင်ကျင်းကြတာလဲအနိုင်ကျင်းခံရတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့လူအဖွဲ့အစည်းကဘာလို့ဆက်ဆရာလို့ထင်ကြသလဲလူအဆက်ကိုထိခိုက်စေမဲ့ဒီလိုပြစ်မှုတွေကိုဘာလို့အစိုးရတွေကဥပေက္ခပြုထားကြတာလဲအမျိုးသမီးတွေအပြည့်အဝပါဝင်ခွင့်နဲ့အကျိုးရလဒ်တွေကိုကဘာကဘာလို့အသိမှတ်မပြုတာလဲဒီလိုအမြင်တွေကြောင့်ဖြစ်လာတဲ့ဆိုးပြစ်တွေကိုကဘာကြီးကဆက်ပြီးခံနေမှာလားအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ဆက်ပြီးနင့်တာဖို့မသိတော့ပါဘူးဒီလိုဖြစ်လဲမဖြစ်သင့်တော့ပါဘူ
းအဲ့ဒါကတော့ကုလသမဂ္ဂတွေ့မှုချုပ်မစ္စတာဘန်ကီမွန်ကနိုဝင်ဘာ25ရက်နေ့မှာကြေညာတဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုဖပျောက်ရေးနိုင်ငံတကာနေ့ကစတင်ပြီးဒီဇင်ဘာ6ရက်လူ့ခွေးရေးနေ့မှာပြီးဆုံးမဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုဖပျောက်ရေးအတွက်16ရက်ကြာလှုပ်ရှားမှုစတင်ခဲ့တဲ့အခမ်းအနားမှာအခုလိုမိကွန်းတွေကိုသတိကြီးထုတ်ခဲ့တာပါကမ္ဘာလင်မောရောင်နေ့လို့တင်စားခေါ်ပေါ်တဲ့ဒီလှုပ်ရှားမှုအခမ်းအနားမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုကိုထိရောက်စွာလှုပ်ဆောင်ဖို့သစ္စာရနိုင်ငံတွေရဲ့အစိုးရတွေအနေနဲ့လေပုံမူပါဝင်ဆောင်ရွက်တဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောကြားသွားပါသေးတယ်
။ At long last we are seeing a growing global recognition that violence against women and girls is a human rights violation.
မြို့သမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုဟာလူခွင့်ရေးကျူးလွန်ချိုးဖောက်မှုဖြစ်တယ်ဆိုတာကိုကမ္ဘာကြီးကအသိမှတ်ပြုလာတာကိုတွေ့နေရပါပြီ။အမျိုးသမီးတွေပေါ်အကြမ်းဖက်မှုဟာပြည်သူလူထုကျမ်းမာရေးအခြေအနေကိုထိခိုက်စေတဲ့အပြင်ဆင်းရဲမွဲတေမှုပပျောက်ရေးအတွက်ကြိုးပမ်းရမှာလည်းအဟံတာဖြစ်စေပါတယ်။ဒါကြောင့်လည်းအမျိုးသမီးနဲ့မိန်းကလေးတွေအကြမ်းဖက်ခံရမှုပပျောက်ရေးအတွက်လှုံ့ဆော်စရာတွေအများကြီးရှိနေပါသေးတယ်။ထိရောက်စွာကာကွယ်နိုင်ဖို့နှိုးကြမှုရှိစေဖို့လှုံ့ဆော်ကြမှာဖြစ်ပါတယ်။ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုတွေလည်းနှေးပါနေပါသေးတယ်။ဒါကြောင့်သက်ဆိုင်ရာအစိုးရတွေအနေနဲ့ငွေကြေးပုံမူရာရကြဖို့ကျွန်တော်တိုက်တွန်းလိုက်ပါတယ်။
ကုလသမဂ္ဂအတွင်းမှုချုပ်ပြောကြားခဲ့သလိုအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အချမ်းဖက်မှုပပျောက်ရေးကြိုးပမ်းရမှာတိုးတက်မှုတွေရှိခဲ့ပေမဲ့လို့လေလှုပ်ဆောင်စရာတွေကတော့အများကြီးကျန်ရှိနေသေးတာဖြစ်ပါလေ။ဒါကြောင့်မြန်မာနိုင်ငံမှာရောအမျိုးသမီးများပေါ်အချမ်းဖက်မှုပပျောက်ရေးလှုပ်ဆောင်မှုအခြေအနေကဘယ်လိုရှိပါသလဲ။ဒီဝေအမျိုးသမီးများအဖွဲ့ချုပ်ကမဲဆုစုဆွေကတော့ WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံမှာပေါ်စီရရအမှုဆောင်အဖွဲ့ဝင်တူဖြစ်ပါတယ်။မြို့သမီးများပေါ်အထူးသဖြင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သူ့ကိုမေးမြန်းထားတာကိုဆက်ပြီးတင်ပြလိုပါတယ်
။ဆက်ပြီးဒီခါချင်းတဲ့နေရာအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ်အကြမ်းဖက်မှုအထူးသဖြင့်လိမ်ပိုင်းဆိုင်ရာဒီအာဏာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်။အဲ့ဒီထဲမှာတော့ဒီအာဏာပိုင်တွေပြောရတဲ့နေရာမှာဆက်တက်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ပြဟိုချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်။အဲ့ဒီထက်မှာတော့ဒီလေပိုင်းဆိုင်ရာစော်ကားတဲ့အမှုငါမှုကိုတော့ရက်သားဆိုရမှာဟိုတရားတည်ခွင့်ရခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်။ကျန်တဲ့85မှုကတော့ဒီလှန်ဝေးနေသေးတယ်။ဆိုရင်ဒီရက်သားဆရာယုံမှာဒီဆိုရရဲ့ဒီစစ်တပ်ရဲ့ဒီအိုအကြမ်းဖက်မှုကျူးလွန်ပြီးမဲ့လေဒီ2018ဖြစ်ပုံအောက်ကပဲဒီတရားစီရင်တဲ့အတွက်ကြောင့်မလို့ရတစီရင်ရေးအောက်မှုမပေါ်လာဘူးပေါ့နော်အဲ့ဒါတော့2015နဲ့2016ပေါ့
အဲ့တော့ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နော်60ကျော်နှစ်ကဒီရတရုံမှာငားမှုပဲတင်ပြီးတော့ကျန်းနာနိုင်ခဲ့တယ်ဆိုတော့ဒီနေ့အဖြစ်တော့ဒီတာဝန်ယူမှုတာဝန်ခံမှုကျင်းနေတဲ့သဘောပေါ့အ
ဲ့ဒါတော့အရင်မှန်ပါတယ်ဆိုရအဟောင်းလက်ထက်မှာရောဒီပင်ကူးပြောင်းတဲ့ကာလမှာရောပေါ့နော်ဒီရက်သားတရားရုံးမှာဒီတရားဆွတ်ဆွဖို့ဆိုရင်ဒီမဖြစ်နိုင်ဘူးမရှိနိုင်ဘူးဆိုပြီးတော့မှဒီကာချုပ်ကပဲတရားဆွတ်ဆွဖြည့်ရှင်းတာရှိတယ်ပေါ့အဲ့ဒီ2008ဖြစ်ပေါ်ရအဲ့လိုအာမခံချက်ပေးထားတဲ့တဲ့ကြောင့်မို့လို့လေဒီလိုမျိုးရက်သားတရားရုံးမှာတရားစီရင်လို့မရတာပါရှင
့်အဲ့တော့ရက်သားတရားရုံးမှာတရားစီရင်ခွင့်မရဘူးဆိုစစ်တရားရုံးမှာတော့တရားစီရင်ခွင့်ရတဲ့သဘောဆိုတော့အဲ့ဒီတရားစီရင်ခွင့်ရခဲ့တယ်ဆိုရင်တရားစီရင်မှုနဲ့ပတ်သက်ပြီးတော့အချက်လက်တွေရောသတင်းအခြေအနေရောဒီရလဒ်တွေရောဟိုအမျိုးသမီးအဖွဲ့အနေနဲ့ပေါ့နော်တီးခွင့်ရပါလား
လုံးဝတီးခွင့်မရပါဘူးရှင်အဲ့ဒါကြောင့်လည်းကျွန်တော်တို့ဆိုရည်ဒါကဒီဒုတိယတွေကလည်းဒီဟာကို ဆိုရည်တယ်ပေါ့နော်။ဘာကြောင့်ဆိုတော့သူတို့ဘယ်လိုတရားစီရင်လိုက်လဲ။တခါတကြရရင်တင်းရတော့ပြန်ရတယ်။ရထူးကြောင်းလိုက်တယ်။ဒါမှမဟုတ်ရင်လည်းဒီနေရာကြောင်းလိုက်တယ်ရထူးချလိုက်တယ်ပေါ့။အဲ့ဒါကအစ်စ်ပေးတာလို့ဖြစ်ပေတဲ့ပုံစံမဟုတ်ဘူးပေါ့နော်။ဒီလောက်လည်းနဲ့မရဘူးပေါ့။နောက်တစ်ခုကကျမတို့စီမှာခက်ခဲရှိတာ access to justice နဲ့ဒီ access to information ပေါ့။ဒီတရားချက်လက်ရယူဖို့ဆိုရင်အင်မတန်မှခက်ခဲပါတယ်။ဒီဆိုရဌာနတွေနဲ့ထူးတဲ့ချက်ဒီအာဏာပိုင်စစ်သက်ရဲတွေနဲ့ပတ်သက်လာတဲ့ဟိုပေါ့လူခွင့်ရေးချုပ်ဖောက်မှုတွေဆိုရင်တရားချက်လက်ကရဖို့မရှိပါဘူးရှင့်။အဲ့ဒါတကူကလည်းအတားဆီးတကူဖြစ်ပါတယ်။ဟုတ်တရားဟိုပြတ်တက်မှုကိုဖော်ဆောင်တဲ့နေရာမှာလေ။
โอเคဒီလိမ့်ဆိုင်ရအကျန်းဖက်မှုဒီဖြစ်ရ90ကျော်မှာပေါ့เนาะဒီအပြစ်ပေးမှုမရှိတဲ့စနစ်ပေါ့เนาะဘယ်နေရာမှာပေါ့เนา
ะ
ဒီတတာအပေါ်လွင်ဆုံးလို့ယူဆပါလဲရှင်ကျမဟိုဥပမာလေးတစ်ခုလောက်ပြောပြလို့ရမလားဒီလိမ့်ဆိုင်ရအကျန်းဖက်မှုเนี่ยပတ်သက်ပြီးတော့ပေါ့เนาะ
အခုဒီကျမတို့တနိုင်ငံလုံးလဲဟိုလူတိများပြီးတော့တနိုင်ငံလုံးပြီးဒီကဘာလုံးတိဒီအမှုဆိုရင်2015ဇန်နဝါရီတုန်းကပေါ့နော်ဒီဆရာမကချင်ဆရာမနှစ်ဦးတက်ခံရတယ်ပေါ့နော်ရှမ်းပြည်နယ်မှာဒီ volunteer ဆရာမနှစ်ဦးတက်ခံရတဲ့အမှုဆိုရင်တကယ်တမ်းကျတော့ဒီရတာဟိုတရားရုံးမှာလဲဟိုစီရင်ကိုအားကြီးတောင်းဆိုထားတာရှိတယ်။နောက်တစ်ခုကစုံစမ်းစစ်ဆေးရေးကော်မရှင်ဟိုဟိုလုပ်ဖို့လည်းတောင်းဆိုထားတယ်။တော်တော်လည်းပဲစုံစမ်းစစ်ဆေးရေးကော်မရှင်ကတော့လုပ်တယ်။ဒါပေမဲ့တကယ်ဒီဖြည့်ရှင်းကြီးကဒီတရားနှစ်တက်မှုကိုဟိုတွားတဲ့လမ်းမဟုတ်ဘူးမတွေးရဘူးဒီဆယ်မရောက်ရဲ့အမှုဆိုရင်လည်းဒီအတိုင်းပဲဟိုဖုံလိုက်တယ်ပေါ့နော်အဲ့လိုမျိုးတွေကျွန်မတို့သိရတယ်ဖုံမဖုံဘူးဆိုရင်အခုချိန်မှာဒီဟာကဘယ်သူမှလည်းမသိတော့ဘာမှလည်းမပြောတော့ဘူးဒါကပြီးသွားပြီဆိုတဲ့ပုံစံပဲဖြစ်သွားတယ်လူခွင့်ရေးကော်မရှင်လည်းအဲ့လိုပဲဟိုကျွန်မတို့စုံစမ်းတယ်ဓာတ်ဆက်တဲ့တင်းချက်လက်တွေမေးတယ်သူတို့လည်းမသိရဘူးပေါ့နော်ဟုတ်
အခုပေါ့နော်ဒီဒီမိုကရေစီကုပြောင်းစခင်မှာပေါ့နော်အခုလိုမျိုး impunity လို့ထောက်ပြနေတဲ့ဒီအပြစ်ပြေးရယူခြင်းမှကင်းလို့စီတဲ့ဒီအခြေအနေတွေတော့ရှိမှာပါအဲ့ဒါကဘာတွေလို့လိလတွေးရှိရပါလဲရှင်
ဒီကတော့ဒီစတက်ကလေးပန်းဆိုင်ရရက်ဘက်ကိုလာပြီးတော့မှလေးပန်းဆိုင်ရစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီးစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီခု2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှသွားတိုင်ဖို့တော့မှနေရာကသူတို့အင်မတန်မှခင်းရင်းပါတယ်သွားတိုင်ရင်တိုင်တဲ့လူတော်ဖမ်းချုပ်ခံရတာတွေရှိတယ်အဲ့လိုမျိုးကျမတို့ဒီတတကတွေရှိခဲ့ပါတယ်ဒီကချင်ပြည်နယ်မှာကိုနှစ်ကျောင်းသူလေးတလက်ပြစ်ခံရတယ်တည်တဲ့အမှုဆိုရင်လေဒီလူခရီးကော်မရှင်ကိုတိုင်တယ်တိုင်တယ်တိုင်ပြီးမှပဲလာပြီးတော့ဖမ်းသွားတယ်ပေါ့နော်ဆိုတော့ဒါကလုံခြုံမှုမရှိနေဘူးတိုင်တန်းတဲ့လူတွေအတွက်လည်းဒီဟိုဖိုက်ခံရနိုင်တယ်အဲ့လိုမျိုးတွေရှိတယ်ဟိုလုံခြုံမှုမရှိနေတဲ့အတွက်ကြောင့်မလို့လေဒါကဒီကျူးလွန်တဲ့လူတွေရပဲဆက်လက်ကျူးလွန်ခွဲနေဒီပြပေးယူဘုံဘက်မှာလည်းတိတိယယောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူတို့ဖြစ်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လမ်းမမီတဲ့အတွက်ကြောင့်မလို့ဒီကျေလက်နေတဲ့နေအမျိုးသမီးတွေရဒါကိုပို့ပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေးရတယ်ပေါ့နော
်Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.